ဝင်းနေမီတာယုံဆရာတော်ရုတ်ကလပ်ကိုပူဇော်ခံထားပြီးမီးတင်ကျုံကရုပ်ပြကိုစစ်တောင်းမြစ်ထဲမျှော်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဆရာတော်ဟာအကျန်းဖက်သမားတွေရဲ့ပြစ်ခတ်မှုကြောင့်ပြန်လည်တော်မူခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့လုံခြုံရေးတပ်ဖွဲ့တွေကြောင့်ဖြစ်ရတာလို့အသက်မသေးပဲလွတ်လာတဲ့ဆရာတော်တစ်ပါးကပြောထားတဲ့မှတ်တမ်းဗီဒီယိုလူမှုကွန်ရက်ပေါ်မှာထွက်နေပါတယ်ပြပူလာတဲ့သတင်းကိုအခြေခံပြီးကိုခမောင်ဆုံးမင်းပြောပြပေးပါအောင်ခင်ဗျာ
ဒီလာဂျွန်19ရဲ့မနေ့မနေ့ပိုင်းကတနက်နဲ့ပြစ်ခံရပြီးပဲခူးမြို့ဝင်းနမိတာယုံကျောင်းဆရာတော်ဗတ္တန္တမူနိန္ဒာပိဝင်သမဟာနာငိမ့်ပြန်လွန်တော်မူခဲ့သလိုကံသုံးစင်ပရိယတ္တိစာတင်တိုက်ဆရာတော်ဗတ္တန္တဂုဏိကာပိဝင်သမဟာနာငိမ့်နဲ့ရင်မောင်းတို့လည်းထိခိုက်ဒဏ်ရာရှိခဲ့ကြပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ပြည်သူလူထုအကြအမြင်သဘောထားတွေလည်းအမျိုးမျိုးပေါ်ထွက်နေတာမှာစစ်ကောင်စီကတော့ PDF အမိခံအကြမ်းဖက်သမားတွေရဲ့လက်ချက်လို့စွပ်စွဲပြောဆိုထားပါတယ်ဒါပေမဲ့ဆရာတော်ပြစ်ကတ်ခံရတဲ့နေရာဟာစစ်တပ်နယ်မြေစိုးမိုးတဲ့နေရာဖြစ်ပြီးဘာတိုက်ပွဲမှဖြစ်တာမရှိဘူးလို့ဒေသခံတွေကပြောဆိုကြပါတယ်ဒီတော့အတွင်းဆရာတော်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တဲ့အကြောင်းနဲ့သူတို့နဲ့အပြန်အလှန်ပြောဆိုတဲ့အခြေအနေကိုအသက်မသေးပဲလွတ်မြောက်လာတဲ့ဆရာတော်တပါးပြောဆိုထားတဲ့မှတ်တမ်းဗီဒီယိုလည်းလူမှုကွန်ရက်မှာပေါ်ထွက်လာပါတယ်မနေ့မနေ့ပိုင်းကတနက်နဲ့ပြစ်ခတ်ခံရလို့ပြန်လွန်တော်မူသွားခဲ့တဲ့ဝင်းနမိတာယုံဆရာတော်ရုတ်ကလပ်တော်ဟာမန္တလေးဒရဦးလေးစိတ်ကနေဒီကနေ့ဂျွန်20ရက်မနေ့ပိုင်းမှာဆရာတော်ရဲ့ကျောင်းတိုက်ဖြစ်တဲ့ပဲခူးမြို့ကလျာဏီရပ်ကွက်ရှိဝင်းနမိတာယုံကျောင်းတိုက်ကိုရောက်ရှိလာပါတယ်ဆရာတော်ရဲ့ရုပ်ကလတ်တော်ကိုကျောင်းတိုက်မှာကိုရကြအပူဇော်ခံပြီးနောက်မိသူကြီးကအယိုးပြာတွေကိုစစ်တောင်းမြစ်ထဲမျောသွားမယ်လို့ဆရာတော်ရဲ့တပည့်တွေကပြောပါတယ်ဆရာတော်ရဲ့ဇာပနာပြုလုပ်မှာနဲ့ပတ်သက်လို့ဒီကနေ့ဂျွန်20ရက်နေ့လယ်ပိုင်းကျောင်းတိုက်မှာအစည်းအဝေးလုပ်ပြီးအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းဆရာတော်ရဲ့တပည့်ဦးစင်းတပါးကအခုလိုမိန့်ပါတယ်ကျွန်
တော်ရဲ့ဒီမွေးကျောင်းဘုံမြို့ဝင်းနေမြစ်တော်ကျောင်းမှာသူပူဇော်ခံကိုရတာပို့တော့ပါခိုင်းနော်နေရတော့ပြီးဆုံးတော့ပြီပေါ့နော်ဒီလာမဲ့အင်္ဂလိပ်26ရက်နေ့မှာဘာလို့ဒီနေ့ပူတာပူတော်ပြီးတော့အဲ့ဒီရက်မတိုင်းခင်မှာပေါ့နော် 23, 24, 25ရက်နေ့တွေမှာဆရာတပင်ခင်မှာပြောင်းပါဟုတ်နောက်ဆုံးဒီကျော်နေ့မှာတော့26ရက်နေ့မှာဆရာတော်ရဲ့ရုပ်ကြောင်ကိုစစ်တောင်းမြေလက်ပေါ်ညောကိုရှိတာပေါ့နော်
ဆရာတော်ဟာမန္တလေးကိုရွှေချင်းနိကာယဘိုးအစည်းအဝေးကြိုတင်ဆောင်ရွက်ဖို့ကြွားချီပြီးတဲ့နောက်အတူပါလာတဲ့မင်္ဂလာတော်မြို့နယ်ကံသုံးစင်ဆရာတော်ရဲ့ဇာတိဖြစ်တဲ့ငဇွန်မြို့ပကြီကမ္မရွာကိုကြွားရောက်ခဲ့ပါတယ်ပကြီကမ္မရွာကအပြန်မြို့သားနဲ့ပကြီကမ္မရွာအကြရောက်ရှိချိန်မှာလုံခြုံရေးကင်းလဲ့သူတွေနဲ့တွေ့ရှိပြီးကားကိုရပ်တန့်ခိုင်းတာမှမှန်မချပဲမောင်းနှင်ခဲ့တဲ့အတွက်ပြစ်ခတ်ခဲ့လို့နေရာမှာတင်ပွဲချင်းပြီးပြန်လွန်တော်မူသွားတယ်လို့မန္တလေးတိုင်းသာသနာရေးမှုကသာသနာရေးဦးစီးဌာနကိုတင်ပြတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ဆရာတော်ရဲ့ရင်မောင်းဖြစ်သူဖြေကြားထားတဲ့ဗီဒီယိုဖိုင်ကိုမနေ့ဇွန်လ19ရက်ညပိုင်းမှာထုတ်ပြန်ခဲ့ပြီးစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေချိန်ကားကတိုက်ပွဲအလဲရောက်ရှိပြီးကာကွယ်ရေးတပ်တွေဘက်ကပစ်ခတ်လိုက်တာကြောင့်ပြန်လည်တော်မူသွားတယ်လို့ထုတ်ပြန်ထားပါတယ်ဒေသခံတွေကတော့ဆရာတော်ပြစ်ခတ်လိုက်တဲ့နေရာဟာစစ်တပ်စိုးမိုးထားတဲ့နယ်မြေဖြစ်ပြီးတိုက်ပွဲဖြစ်ပွားတာမရှိဘူးလို့နယ်မြေအခြေအနေကိုသိရှိတဲ့ငဇွန်ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
။သူထိချုပ်ထားတာပေါ့ဗျာ။နော်သူထိချုပ်ထားတဲ့နေကြီး။ငဇွန်နဲ့လူသားနဲ့လမ်းကြားမှာကျွန်တော်ဒီကာကွယ်ဖွဲ့ရင်းနဲ့ခုခုကျွန်တော်တော်လိုင်း၃မိကျော်ကြီးကတိုက်ပွဲဖြစ်ခဲ့တယ်ဆိုတာဘယ်တော့ခံမှာမကြဘူးဘူး။ပြောချင်တာကသူကစိုးမိုးနေကြတာအနေရ။အဲ့တော့ခုနကပြောလို့ပဲဒါကမဟာနာဆရာတို့ကြီးဖြစ်လို့သားရင်သူတို့ကဒါလင်းရင်းပြီးတော့မှထွက်တာတကယ်တမ်းကျတော့ဘာတိုက်ပွဲမှမဖြစ်ဘူး
ဆရာတော်ပြစ်ကတ်မခံရမီဒီလဂျွန်18ရက်ညနေပိုင်းကမြို့သားမျိုးစစ်တပ်ဂိတ်စခန်းတစ်ခုကိုကာကွယ်ရေးတပ်တွေကဝင်ရောက်ပြစ်ခတ်ခဲ့ပြီးတဲ့နောက်19ရက်နေ့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာငဇွန်ဘက်ကိုနယ်မြေရှင်းလင်းစစ်ကြောင်းထိုးပြီးကင်းပုံးဝိတ္တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဆရာတော်နဲ့အတူလိုက်ပါလာတဲ့မင်္ဂလာတုံကံသုံးစင်ကျောင်းတိုက်ဆရာတော်လည်းဒဏ်ရာရရှိခဲ့တယ်လို့ရင်မောင်းဖြစ်သူလည်းဒဏ်ရာရရှိခဲ့ပါတယ်ဆရာတော်ဟာပြန်လွန်တော်မူချိန်မှာတက်တော်89နှစ်ယဟန်သိခါတော်59ဝါရှိကနိုင်ငံတော်အစိုးရပထမကျော်ဝိနယဒီယပရိယတ္တိပထမကျော်အစရှိတဲ့ဘွဲတစိတ်တွေများစွာရရှိထားတဲ့နိုင်ငံတော်တန်ခမဟာနာယကဆရာတော်တပါးလည်းဖြစ်ပါတယ်ခင်ဗျာ